အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကိုးချိန်မြောက်အရှေ့လေပိုင်းခီးစဉ်ဟာအင်္ဂါနေ့နောက်ပိုင်းမှာအဆုံးသတ်ခဲ့ပြီးအစ္စရေးနဲ့ဟားမတ်စ်အကြားအပြစ်ခတ်ရစေးရေးအမြဲဆုံးသဘောတူညီချက်ရရှိဖို့လိုကြောင်းပြောလိုက်ပါတယ
် Our message is simple it's clear and it's urgent
ကျွန်တော်တို့သတင်းစကားကတော့ရှင်းပါတယ်အရေးလည်းကြီးပါတယ်အပြစ်ရရေးနဲ့တရားခွင်တွေလွတ်မြောက်ရေးသဘောတူညီချက်နောက်ဆုံးပန်းနိုင်ရောက်ဖို့လိုပါတယ်အချိန်ကအရေးကြီးပါတယ်လို့ဝင်းကြီးဘလင်ကန်ကကာတာနိုင်ငံဒိုဟာမြို့ကမထွက်ခွာခင်မှာပြောဆိုခဲ့တာပါအချိန်ကြာလာတာနဲ့အမျှတရားခွင်တွေအသက်အန္တရာယ်စိုးရိမ်စရာကောင်းတယ်လို့ဂါဇာဒေသကလူမှုအတွက်အစားအစာဆေးဝါးလိုအပ်ချက်တွေနဲ့ဒုက္ခရောက်နေသူတွေအတွက်အချိန်ဟာအရေးကြီးပါတယ်လို့လည်းပြောပါတယ်အချိန်နဲ့အမျှဒေသရင်းမှာတင်းမာမှုတွေကြီးထွားလာမဲ့အန္တရာယ်ရှိတယ်လို့လည်းသူကပြောခဲ့ပါသေးတယ်ဒီသတင်းပတ်အစောပိုင်းခီးစဉ်အစအစ္စရေးနိုင်ငံကိုတွားရောက်ခဲ့တဲ့ဝင်းကြီးဘလင်ကန်ကအီဂျစ်နဲ့ကာတာနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့အတူအမေရိကန်ကပေါင်ကူညှိနှိုင်းပေးထားတဲ့အပြစ်ရရေးသဘောတူညီချက်ကိုအစ္စရေးဝင်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကလက်ခံထားတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်ကထောက်ခံမှုပေးထားတဲ့ဒီအဆိုပြုချက်ကိုဟားမတ်စ်နဲ့အစ္စရေးတို့ကတိတ်မကြိုက်ကြတဲ့သဘောတွေလည်းရှိနေပါတယ်။နောက်ဆုံးအဆိုပြုချက်ဟာအစောပိုင်းကသဘောတူထားတဲ့အချက်တွေကိုအစ္စရေးအကြိုက်လိုက်လျောပြီးပြင်ဆင်ထားတယ်လို့လည်းဟားမတ်စ်အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။